င်းလားတင်လေအော်ရဲကဝေးလံခေါင်တည်တဲ့ဘာဆန်စာကျွန်းမှာရွှေပြောင်းမြာချထားတဲ့ရွှေကြောင်မွတ်စလင်ထောင်ရဲ့ချီအတွက်အခြေခံလိုအပ်တဲ့အကူအညီကိုပေးနိုင်ရင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအရာရှိတွေကြားသဘောတူညီချက်တည်းရဲ့ဒီနေ့လက်မှတ်ရေးထိုးလိုက်တဲ့အကြောင်းရိုက်တာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါတယ်မြန်မာကျွန်းတစ်ခုဖြစ်တဲ့ဘာဆန်စာကျွန်းဟာမုံတိုင်းရဲ့ရေကြီးရေလျှံမှုတွေမကြာခဏကြုံရလေရှိတာကြောင့်ဒုက္ခသည်တွေကိုဒီနေရာကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကတန့်ကွက်နေကြကြားမှာပဲရေကြာဒုက္ခသည်19,000ကျော်နီးပါးကိုဘင်္ဂလားဒေ့ရှ်အစိုးရကရွှေ့ပြောင်းနေတာချထားခဲ့တာပါရေကြာရွှေအုံလုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာကြတဲ့ဒုက္ခသည်တပန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စစ်တမ်းတွေမှာရှိနေပြီးတော့အကြီးသေးက100,000,000ကျော်ကိုဘာဆန်စာကျွန်းကိုရွှေ့ပြောင်းပေးသွားဖို့ဘင်္ဂလားဒေ့ရှ်အစိုးရကလိုလားနေတာဖြစ်ပါတယ်သောအတွင်းမှာဒုက္ခသည် 8,000 လောက်ဒီဒီကျွန်းပေါ်ကိုပြောင်းရွှေ့ပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သဘာဝဘေးစီမံခန့်ခွဲရေးဆိုင်ရာဝန်ကြီးဌာနအကြီးအကဲအရာရှိမိုဟာမက်မူဆင်ကဒီကနေ့ကုလသမဂ္ဂအရာရှိတွေနဲ့သဘောတူညီချက်လက်မှတ်ရေးထိုးပြီးမှတင်းတောက်တွေကိုပြောပါတယ်ဒီကနေ့သဘောတူညီချက်အရဘာဆန်စာကျွန်းပေါ်ကဒုက္ခသည်စက္ကန့်တွေမှာနေထိုင်နေကြတဲ့ရွှေကြာဒုက္ခသည်တွေအတွက်ကုညီ600ရေလုံငန်းတွေမှာကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနီးကပ်ပူးပေါင်းဆောင်ရွက်ဖို့သဘောတူထားဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကပြောပါတယ်ဒီကနေ့သဘောတူညီချက်ထဲမှာဒုက္ခသည်တွေကိုအကောက်အွယ်ပေးရင်ပညာရေးကျန်းမာရေးအသက်မွေးဝမ်းကြောင်းမှုနဲ့လုံငန်းကျွမ်းကျင်မှုဆိုင်ရာတင်နန်းတွေပို့ဆောင်ပေးတာအပါအဝင်ဒုက္ခသည်တွေအဆင်ပြေနေထိုင်နိုင်ရေးနဲ့တချို့မြန်မာနိုင်ငံကိုပြန်ကြတဲ့အခါလုတ်ကင်စားတောင်းနိုင်ရေးအတွက်ပါချိုးတင်ပြင်ဆင်တာတွေကိုလုပ်ပေးသွားမယ်လို့ UNHCR ကကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းလဲရိုက်တာတင်မှာဖော်ပြထားပါတယ်ရှင်